အမေရိကန်တပ်ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့2014ခုနှစ်ဖေဖော်ဝါရီလ26ရက်ဗုဒ္ဓနေ့မနေ့ပိုင်းအစည်းအဝေးတွေနားဆင်နေကြရတာပါ line 2 meter 24 32နဲ့39တို့ကနေဆက်ပြီးနားဆင်ရမယ့်အစည်းအဝေးတွေမှာတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်နဲ့အတူ
we have decided to provide official development assistance in the order of 1.5 billion
ဒေါက်အောင်ဆန်းစုကြည်ရဲ့ဒီသဘောထားအမြင်တွေနဲ့တိုင်းရင်းသားတွေဘက်ကဘယ်လိုယူဆထားသလဲဆိုတာကိုဒီတကောင်စင်းကောက်ယူမှုပေါ်မှာဆွေးနွေးထားကြတဲ့တိုက်ရိုက်လေလံဆွေးနွေးကန်းနောက်တစ်ခါမနက်ခင်းအင်္ဂလိပ်သင်ကန်းစာတို့ကိုလည်းနားဆင်ကြရမှာပါဒီလိုအစီအစဉ်တွေကမှအရင်ဆုံးမူရင်းဆောင်းပါရှင်ရဲ့အဘော်အတိုင်းလက်ရမပြတ်ဘာသာပြန်ဆိုထားတဲ့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းကောက်နှုတ်ချက်ကိုထုတ်လွှင့်ပေးပါမယ်ရှင်ကိုကျော်ကျော်သိန်းကောက်နှုတ်စူးစီးပြီးမတ်အင်ဂျင်နိုင်တဲ့အတူတင်ဆက်ပေးထားပါရရှင
်မြန်မာနိုင်ငံပြည်ပင်ပြောင်းလဲရေးအတွက် CA အရာထိတွေ့ဆက်ဆံမှုတော့ချက်ကြတယ်လို့အမေရိကန်ထိပ်တန်းတာဝန်ရှိသူတူကပြောလိုက်တာကိုကိုကပြီး AP သတင်းတပုတ်မှရေးထားပါတယ်အာရှပစိဖိတ်ဒေသဆိုင်ရာအမေရိကန်လက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်သမရဘရာကိုဘားမားကအမည်စင်းတင်သွင်းထားသူဒေးဗစ်ရှီယာကအထက်လွှတ်တော်ရဲ့မေးမြန်းချက်ကိုစာနဲ့ရေးသားအကြောင်းပြန်လာမှာအဲ့ဒီလိုပြောထားတာပါမြန်မာစစ်ဖက်ရဲ့ထောက်ခံမှုမရဘဲနဲ့တော့ဒီမိုကရေစီအသွင်ကူးပြောင်းရေးဟာနှောက်နှေးကြံ့ကြာပွဲရှိတယ်လို့ဒေးဗစ်ရှီယာကပြောထားပါတယ်။မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့ပြည်ပင်ပြောင်းလဲရေးလှုပ်ရှားမှုအလုံးစုံအောင်မြင်ဖို့ရာမြန်မာစစ်ဖက်နဲ့ထိတွေ့ဆက်ဆံရေးဟာအထူးအရေးပါတယ်လို့မိမိအနေနဲ့ပုံဖော်အထိပ္ပယ်ဖွင့်လို့ပါကြောင်းမစ္စတာရှီယာကပြောပါတယ်။စစ်စစ်ချိန်ကိုက်ပြီးတတ်မှတ်ချက်ရှိတဲ့ထိတွေ့ဆက်ဆံမှုကိုအမေရိကန်စစ်ဖက်ကရှေ့ဆက်လှုပ်ဆောင်သွားတဲ့လို့လည်းဖြစ်ဆွတ်ပြောခဲ့ပါတယ်။မြန်မာစစ်ဖက်အတွင်းမှာကိုပဲပြည်ပင်ပြောင်းလဲရေးဖြစ်လာအောင်အားပေးဖို့မျှော်လင့်ချက်နဲ့လူခွင့်ရေးနဲ့စစ်ဖက်ဥပဒေရေးရာတွေမှာစစ်ဖက်ချင်းဆွေးနွေးပြောဆိုတာကိုသမ္မတဥပမာအစိုးရကစတင်ခဲ့တယ်လို့ EP သတင်းကဆိုပါတယ်။ဒါပေမဲ့လည်းမြန်မာစစ်ဖက်ကလူခွင့်ရေးချိုးဖောက်မှုတွေကိုဆက်ပြီးကျူးလွန်နေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်တိုက်ခိုက်ရေးမဟုတ်တဲ့စစ်ဖက်ပူးပေါင်းဆောင်ရွက်မှုကိုချက်ထွင်ဖို့တောင်းမှကွန်ကရစ်လွှတ်တော်ရဲ့ကန့်ကွက်မှုနဲ့ရင်ဆိုင်နေရတယ်လို့ EP သတင်းမှာရေးထားပါတယ်
။မြန်မာနိုင်ငံမှာကတိပေးခဲ့တဲ့အတိုင်းနိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့ကိစ္စဟာပြည်ပြေဆုံးမှုမရှိသေးဘူးဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုတော့ The Washington Post သတင်းစာ online စာမျက်နှာမှာဖော်ပြထားပါတယ်။အသက်25နှစ်အရွယ် Brankat Yan နဲ့အသက်52နှစ်အရွယ် Lapin Gan ဆိုတဲ့ကချင်တိုင်းရင်းသားနှစ်ဦးဟာသူတို့ရွာနဲ့မနီးမဝေးမှာ2012ခုနှစ်ဇွန်လကနွားကြောင်းနေရင်အစိုးရစစ်တပ်ကဖမ်းဆီးခေါ်ဆောင်သွားတာကိုခံခဲ့ရပြီးတော့အကျဉ်းကျနေစေရှိတာကိုဥပမာပေးပြီးဆောင်းမရှင်ကရေးထားတာပါသူတို့နှစ်ဦးကိုနှိပ်စက်ညှဉ်းပန်းပြီးတော့ကချင်လူမျိုးစုလက်နက်ကိုင်အဖွဲ့နဲ့အချိတ်ဆက်ရှိတယ်ဆိုတာအတင်းကျပ်ဝန်ခံခိုင်းတယ်လို့သူတို့ရဲ့ရှေ့နေတွေကပြောကြောင်းဆောင်းပါမှဖော်ပြထားပါတယ်ဒါကိုကြည့်ချင်းအဖြစ်နိုင်ငံရေးအကျဉ်းသားတွေအားလုံးကို2013ခုနှစ်အကုန်မှာလွှတ်ပေးမယ်ဆိုတဲ့ကတိဟာပြည်ပြေဆုံးမှုမရှိသေးတာပြနေတယ်လို့ဆိုပါတယ်2012ခုနှစ်တနှစ်ထဲမှာကချင်ပြည်နယ်မှာအဖမ်းခံရကချင်လူမျိုးရေးအဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးတော့နှိပ်စက်ညှဉ်းပန်းခံရတဲ့ဖြစ်ရပ်ပေါင်း36ခုရှိခဲ့တာကိုအာရှလူ့အခွင့်အရေးကော်မရှင်ကမှတ်တမ်းတင်ခဲ့တယ်လို့လည်းဆောင်းပါးမှာဖော်ပြထားပါတယ်။ကချင်ပြည်နယ်မှာအဖမ်းခံခဲ့ကြရသူတွေရဲ့မိသားစုတွေဟာစစ်ပွဲတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးနေကြရသူတွေဖြစ်ပြီးတော့အဖမ်းခံထားရတဲ့သူတို့မိသားစုဝင်တွေပြန်လွတ်လာမယ့်နေ့ကိုဒုက္ခသည်စခန်းတွေကနေစောင့်ဆိုင်းနေကြတယ်လို့ Washington Post သတင်းစာပါဆောင်းပါးမှာရေးသားထားပါတယ်ရှင်
။တရားဥပဒေအစွန်းနာကနေဆက်မျိုးတစ်မျိုးဆိုတဲ့ခေါင်းစဉ်နဲ့တရုတ်မြန်မာနေဆက်ရှမ်းပြည်နယ်မိုင်းလာမျိုးကလောင်ကစားဝိုင်းတွေပြည်ထစာလုပ်ငန်းတွေတော်ရင်တိရစ္ဆာန်မျိုးစုံကိုရောင်းချနေတာတွေအကြောင်းရေးထားတဲ့ဆောင်းပါးတစ်ပုဒ်ကို The New York Times သတင်းစာ online စာမျက်နှာမှာတွေ့ရပါတယ်။မြန်မာနိုင်ငံတခြားဒေသတွေထက်မိနစ်90စောတဲ့တရုတ်စံတော်ချိန်ကိုအသုံးပြုတဲ့ဆဲလ်ဖုန်းဆက်သွယ်ရေးနဲ့လျှက်စစ်မီးကိုတရုတ်ပြည်ကပေးထားတဲ့မြန်မာကျပ်ငွေကိုမသုံးဘဲတရုတ်ယွမ်ငွေကိုအသုံးပြုတဲ့ကက်ဆီနိုလောင်းကစားဝိုင်းတွေပြည်တစားကန်းတွေစီချွမ်းပုံစံစားသောက်ဆိုင်တွေပြည်နေတဲ့မိုင်းလာမျိုးဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးလုပ်နေတဲ့မြန်မာနိုင်ငံအတွက်တော့အစိုးရရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေထဲမှာတိသာထင်ရှားတဲ့စိန်ခေါ်မှုတစ်ခုဖြစ်တာပြနေတယ်လို့ဆောင်းပါးရှင်ကရေးထားပါတယ်တရုတ်နိုင်ငံသားတွေအများဆုံးလာကစားကြတဲ့လောင်းကစားဝိုင်းတွေကြောင့်ပဲအကြီးအကျယ်ဘဝပြည့်ပြီးဒုက္ခရောက်နေကြသူတွေဟာပြီးတော့မပြန်နိုင်ပဲမိုင်းလာမှာပဲတဝဲလဲလဲဖြစ်နေကြတာတခြားနိုင်ငံတွေမှာရာဇဝတ်ပြစ်မှုတွေနဲ့အလို့ရှိနေသူတွေမိုင်းလာစီထွက်ပြေးလာပြီးနေနေကြတာစတဲ့အခြေအနေတွေကိုလည်း The New York Times ဆောင်းပါးမှာအကျယ်တဝန့်ရေးထားပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းကောက်နှုတ်တင်ပြခဲ့တဲ့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းတွေနားဆင်ခဲ့ကြရပြီးတဲ့နောက်အခုနားဆင်လေ့လာကြရမယ့် American Style Indian အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါတယ်ရှင်
Thank you. တင်ပြမယ် ATM အသုံးရ
Take your time
ဖြစ်ပါတယ်စာလုံးပေါင်းက T A K E take ကယူတာ Y O U R ယောကသင်ရယ် T I M E time ကအချိန်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကလူတူဦးကအချိန်ကိုယူတာပေါ့ ATM အဓိပ္ပာယ်ကလည်းသိမကွာထားဘူးလို့ဆိုရမှာပါကျမတို့မြန်မာမှာလောဖို့မလိုဘူးအေးအေးစစ်စစ်လုပ်ပါလို့ပြောချင်ရင်ဒီ ATM ကိုရည်ညွှန်းသုံးတာဖြစ်ပါတယ်ဒီသုံးနည်းပတ်သက်လို့ George Group ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I was told not to rush with my work So I took my time to finish it but I did it well
ကျွန်တော်လုံးနဲ့ပတ်သက်လို့မလောဖို့ကျွန်တော်ကပြောလာတော့ကျွန်တော်လည်းအချိန်ယူပြီးအေးအေးစိစိပဲပြီးအောင်လုပ်ခဲ့တယ်။ဒါပေမဲ့ကျွန်တော်ကောင်းကောင်းကြီးလုပ်နိုင်ခဲ့တယ်လေလို့ထင်ပေရပါတယ်။ဥမာကိုနောက်တစ်ခါနားဆင်ကြည့်ကြရအောင
်။ I was told not to rush with my work, so I took my time to finish it, but I did it well.
အေးအေးစိစိပဲလုပ်ပါလောဖို့မလိုဘူး။အချိန်ယူလို့ပါဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Take your time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
် American Time နဲ့ခင်အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်စီစဉ်ပို့ချပေးခဲ့တာပါအခုလိုအင်္ဂလိပ်သင်ခန်းစာအတူတွေကိုပုံမှန်မနေ့ခင်တိုင်းနားဆင်နိုင်တယ်လို့တနင်္ဂနွေနေ့မနေ့ခင်မှာတော့အင်္ဂလိပ်သင်ခန်းစာအရှိကိုလေ့လာနားဆင်နိုင်ကြပါတယ်အခုဆက်ပြီးနားဆင်ရမယ့်ဓာတ်ရိုက်လေးလိုင်းဆွေးနွေးခန်းကိုတော့ကိုဇော်ဝင်းလိုင်းကစီစဉ်ထုတ်လွှင့်ပေးခဲ့တာပါလက်ရှိအချိန်ခါနဲ့အခြေအနေမှာသကောင်စီရင်ကောက်ခံတင်မတင်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာဒီဓာတ်ရိုက်လေးလိုင်းစီစဉ်ကကြိုဆိုပါတယ်မြန်မာနိုင်ငံမှာနေပေါင်း30ကျော်အတွင်းပထမဆုံးအကြိမ်ပြုလုပ်မဲ့သကောင်စီရင်တွေကိုမတ်လ29ရက်နေ့ကနေစပြီးတော့ဧပြီလ10ရက်နေ့အထိကောက်ယူရမှာဖြစ်ပါတယ်တဖြည်းဖြည်းရဲ့နီးကလာရနဲ့အမြအဒီပေါ်မှာဆွေးရမှုတွေရှိတဲ့အကြောင်းလဲဝေဖန်ပြောဆိုမှုတွေကတဖြည်းဖြည်းကြီးထွားလာနေပါတယ်အထူးသဖြင့်တော့ဒီမတူညီတဲ့လူမျိုးစုအများပြားနေထိုင်ကြတဲ့တိုင်းဒေသဒေသတွေမှာအစိုးရရဲ့မျိုးနွယ်စုသတ်မှတ်မှုတွေအပေါ်မှာကွဲပြားမှုတွေရှိနေတာကိုတိုင်းဒေသခေါင်းဆောင်တွေကဆွေးရနေအကြောင်းပြောဆိုမှုတွေလည်းရှိနေပါတယ်ဟောဒီကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကတာဝန်ရှိသူတွေကိုဝင်ပြီးတော့ဆွေးနွေးပေးဖို့ကျွန်တော်တို့ဖိတ်ခေါ်ပေးမယ်လဲအကြောင်းကြောင့်သူတို့ဘက်ကမပါနိုင်ဘူးဖြစ်နေပါတယ်ဆိုတော့လောဆယ်မှာတော့ကျွန်တော်တို့ဒီဆွေးနွေးပွဲမှာပါဝင်ဖို့အတွက်ဖိတ်ခေါ်ထားတဲ့သူတွေကတော့စီလုံးညညရေးနဲ့ဒီမိုကရေစီပါတီအင်ဂျန်ရမဲဆန္ဒနဲ့ကိုစားပြုလွတ်တော်အမတ်ဒေါ်ဒွဲဘူးဖြစ်ပါတယ်နောက်ပြီးတော့ဒီ CNF ချင်းအမျိုးသားတပ်ဦးရဲ့ဒီအထွေထွေတွင်ရမှုနှစ်ဒေါက်တာရွှေခါဖြစ်ပါတယ်နောက်တခြားဒီဒုက္ခသည်ထိုင်းမြန်မာနယ်စပ်ကအုံမြန်ဒုက္ခသည်စခန်းဥက္ကဋ္ဌကိုလည်းကျွန်တော်တို့ဖိတ်ခေါ်နေပါတယ်ဆိုတော့တခြားဆွေးနွေးမဲ့သူတွေလည်းရှိနေပါတယ်ပထမဦးဆုံးတော့ကျွန်တော်တို့ဒီဆွေးနွေးပွဲကိုမစခင်မှာဒေါ်အောင်ဆန်းစုကြည်ကိုတော်ဆန်းစုကြည်ရဒီသကောင်စင်းကောက်မှုနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားလေးပြောထားတာကိုအရင်နားထောင်ကြည့်ကြရအောင်ပါ။ဆ
ိုရင်ဘူးလေဆိုတာတကယ်တော့မကြည့်အပ်ပါဘူး။ကိုယ့်ဘာကိုယ်ကိုယ်ရင်ရှိရပါလား။ကျွန်တော်တို့နိုင်ငံမှာ1950ပဲရှိရှိ350တကယ်ပဲရှိရှိဒါကအဓိကမဟုတ်ပါဘူး။အဓိကပါလို့ဆိုတော့ဒီမျိုးတွေအားလုံးကနေပြီးတော့ပြည်နေတဲ့သဘောတရားတွေပေါ်မှာအခြေခံပြောနိုင်တယ်။ကိုယ့်ရဲ့မျိုးနွယ်စုတွေမပြတ်ပွဲခြင်းမှုဆိုတာဒါကမှသဘောပါကြပါလား။ဆိုစံရလေကြောကြောဒီလိုပြောပြမယ်လေကျွန်မဥမာပြပြောမယ်ရှင်နိုင်ငံသားရောက်ပါလေဆိုလို့ရှိရင်နိုင်ငံသားမှာကျွန်မနားလေသလောက်ဆိုလို့ရှိရင်ပမာဘာမီးစပြောမထည့်ကြင်ကြအောင်ဘာဖြစ်လို့လဲဆိုတော့အဲ့လိုထည့်တဲ့တချို့ကမထည့်ကြင်ကြတဲ့အခါကျတော့အကင်းရင်စင်ကင်းကချင်းစုချင်းစားတဲ့ထည့်တဲ့အခါကျတော့ကျွန်မတို့ဟာဟိုဒီအမေရိကန်မှာတတ်မှတ်ထားတဲ့လူဦးရေကိုမမီတဲ့အခါကျတော့တချို့အခွင့်အရေးတွေမရဘူးအဲအားလုံးကပမာပေါ့နော်ဟိုဆိုတဲ့အောက်မှာသွားနေဆိုလို့ရှိရင်ကျမတို့ရဲ့ဒီဥယျာဉ်အများတဲ့ဟာကြတော့ဒီညားတဲ့လူနည်းစုတစ်ခုရဲ့အခွင့်အရေးကိုရတယ်အဲ့တော့အဲ့လိုပေါ့ဒါမျိုးဆိုတာကသူကဟိုပြုသဘောဆောင်တဲ့ဟာလည်းရှိတယ်အနုကရဏဆောင်တဲ့ဟာ negative နဲ့ positive တစ်ခုစလုံးရှိတယ်အဲ့တော့အခြေအနေရကျမတို့စဉ်းစားရတယ်အားလုံးဟာကိုယ့်ရဲ့ဇာတိကိုယ့်ရဲ့မျိုးရိုးကိုထိမ့်သိမ့်နေကြတာပဲဒါအင်တာမတ်သွားပါကြအဲ့ဒီဟာကိုကျွန်တော်တို့လို့ရတယ်ဒါပေမဲ့တစ်ချိန်တည်းမှာလည်းကျွန်တော်တို့နိုင်ငံရဲ့အကျိုးအတွက်ဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတဲ့အဖြစ်အရာဒါကတော့ဒီတက္ကသိုလ်ဆီရင်တစ်ခုကောက်ထားယူနေဒီအခြေအပေါ်မှာဟုတ်တယ်နောက်တော့ကျွန်တော်တို့ပြည်တော်စုကိုစောက်တည်သွားတဲ့အခါမှာဒီအခြေအပေါ်လာတယ်အဲလူငယ်တွေကအဓိကရှာဆိုအနာဂတ်ကတကယ်ကြီးရတဲ့ ်ကိုပါကိုစာဆင်းလာတာ
ကြဟုတ်ကဲ့ဒါတော့အောင်ဆန်းစုကြည်ရဲ့သဘောထားအမြင်ဖြစ်ပါတယ်ဆိုတော့ကျွန်တော်ဒီအခုလေလိုင်းပေါ်ကိုဟိုပြည်သူ့လွတ်တော်အမဒေါက်တာဘူကိုဖိတ်ခေါ်ချင်ပါတယ်ဆိုတော့ဒေါက်တာဘူကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီကချင်လူလူအကြမ်းမှာဖြစ်ပေါ်နေတဲ့ဆွေးရမှုတွေနဲ့ပတ်သက်ပြီးဒီလွတ်တော်ကော်မတီတွေထဲမှာလည်းဆွေးနွေးနေတဲ့သူတူဖြစ်ပါတယ်ဆိုတော့အခုလောလောဆယ်ကချင်လူလူအကြမ်းမှာဖြစ်နေတဲ့ဒီဆွေးရမှုကဘာတွေလဲဘာကြောင့်ဖြစ်နေတာလဲဆိုတာကိုအရင်အချင်းချင်းပြီးတော့ပြောပြပေးပါလားဒေါက်တာဘူရေ
ကချင်လူလူရဲ့မှာဆွေးရနေတာကတော့ကျမတို့ကဒီနံပါတ်1ပေါ့နော်ကျမတို့ကချင်ဆိုတာကတော့ကျမတို့ကကချင်ပြည်သားလူမျိုးမရှိပါဘူးကချင်ဆိုတဲ့နေရာမှာကျမတို့ကဒီကျမတို့ဟိုပါပေါ့နော်ဂျင်းဖော်လီစုလောဝစာတဖြစ်ပေါ့နော်ကျမတို့ဒီကျမတို့မျိုးနယ်စုတွေပေါင်းစပ်ထားတာကိုမှာကျမတို့ကချင်လို့ခေါ်ပါတယ်အဲ့တော့ကျမတို့ရဲ့စိုးရိမ်မှုတွေကနံပါတ်1ကျမတို့အုပ်စုနာမည်ဖြစ်တဲ့ကချင်ဆိုတာကြောက်ွယ်သွားမှာစိုးပါတယ်နောက်နံပါတ်2ကကျမတို့ဒီကချင်ထဲမှာအားလုံးတစ်ထည့်တယ်အခုကအစိုးရလုပ်ထားတဲ့ည101ကချင်လို့ရေးထားတဲ့အတွက်အဲ့ဒီထဲမှာအားလုံးပတ်ထည့်လို့ရှိရင်လေကျမတို့ရဲ့ဒီမျိုးနွယ်စုတွေပျောက်ွယ်သွားမှာစိုးပါတယ်တကယ်တော့ကျမတို့မျိုးနွယ်စုအားလုံးကိုစုပေါင်းထားခြင်းသာကချင်ဖြစ်ပါတယ်အဲ့တော့ကချင်ဆိုတဲ့အုပ်စုအားလို့ရှိရင်1ဖြစ်ပါတယ်ကရင်ကတော့2ဖြစ်ပါတယ်ဒါကုတ်နံပါတ်ကတော့ပေါ့နော်1 2 3 4ပေါ့အဲ့ကချင်ကျမတို့ကချင်လူမျိုးတွေအဓိကလူအချက်ကချင်မြင်းဆောင်လောဘကချင်မြင်းဆောင်လီစုကချင်မြင်းဆောင်ရဝံစသဖြင့်လိုချင်ပါတယ်အဲ့တော့ဒီမှာကချင်ဆိုတဲ့အုပ်စုကြီးမှာကချင်101ဆိုပြီးထပ်ထည့်ထားတာဆိုရှင်ကျမတို့ပြအင်မတန်အနောက်ဆက်ကြီးဖြစ်နေပါလား
ဟုတ်ကဲ့တော်ရဘူးဆိုတော့ဟိုအသေးစိတ်တရားတော့တို့ဒီလိုအစိုးရတတ်မှတ်ထားတာတို့စံချိန်စံနှုန်းနဲ့တို့တတ်မှတ်နေတာတော့ရှိတာပေါ့လေ CNF ချင်းမျိုးသားတက်ဦးရဲ့အထူးတင်မှုနှစ်ဒေါက်တာရွှေခါလေးလိုင်းပေါ်မှာရောက်ပါပြီလားခင်ဗျဟု
တ်ကဲ့ရောက်ပါတယ်ရှိပါလေ
ဟုတ်ကဲ့ဒေါက်တာရွှေခါရေဆိုတော့ဒေါက်တာရွှေခါတို့ကလည်းမကြသေးခင်ဒီသတင်းပတ်ထဲမှာပဲဒီတကောင်စီရင်ကောက်ယူမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ CNF ကလည်းသဘောထားထုတ်ပြန်ထားတာရှိပါတယ်အဲ့ဒါဒေါက်တာရွှေခါတို့ရတဲ့ဘောရကဘလို့ရှိပါတယ်အခုလုံနေတာနဲ့ဘလို့ဟိုဖြစ်စေချင်တာပါလဲ
ဟုတ်โอเคကျွန်တော်ပြောကျွန်တော်တို့ရှင်းနေမယ်ကတော့အခုနာကချင်းနဲ့တော့တော်တော်လေးရှင်းနေပါတယ်နံပါတ်1ကတော့401 super chain လောက်လိုက်တယ်ကျွန်တော်တို့ chain ဆိုတဲ့ဟာကမျိုးမျိုးစုတွေအားလုံးကနေ common name အနေနဲ့ကျွန်တော်တို့ chain ဆိုပြီးတော့ဟိုခံယူထားတာဖြစ်တာပေါ့ဆိုတော့အဲ့ဒီအုပ်မှာကိုပဲ chain ဆိုတဲ့အုပ်မှာကိုပဲမျိုးနွယ်စုကိုလုံးလိုက်ရင်အရှင်ပြိမဲ့ကိစ္စကချင်းနဲ့မျိုးနွယ်စုကိုတန်းတူမှထားတဲ့အားကတော်တော်လေးကျွန်တော်တို့ဘက်မှအခက်အခဲရှိပါတယ်နံပါတ်1ကတော့နံပါတ်2ကတော့အရှင်တို့ကတော့သူတို့ကလည်းပြောတယ်လေချင်းဆိုတဲ့အဲမှာ53မျိုးရှိတယ်လို့ပြောတယ်အဲ့ဒါကလည်းတကယ်ဟိုတုံးတက်တာတွေလည်လာတာတွေမလုပ်ပဲနဲ့ဟိုးအရှင်တို့ကအင်္ဂလိပ်ကြီးကပြောတဲ့ဟာကိုပဲအခုထက်တုံးနေတဲ့တာကိုကျွန်တော်တွေ့ရတယ်ဆိုတော့အဲကြောင့်ကျွန်တော်တို့ပြောနေတာကတော့ဒီဟာကိုတေးတေးချာချာသုံးသက်ပြန်လေးစစ်စစ်အဲ့ဒါလုပ်ပြီးတော့မှပဲတကယ်စတက်ကောဒါတွေနဲ့ညှိနှိုင်းပြီးတော့ဒီကိစ္စကိုအလုံးလုပ်ပြီးတော့မှပဲဒီတပေါင်းစင်းကိုကောက်တင်မယ်ဆိုပြီးတော့ကျွန်တော်တို့အဲ့ဒါကြောင့်ဒီကိစ္စကိုဟိုပို့စပွန်လုပ်ဖို့အတွက်ကျွန်တော်တို့တောင်းဆိုထားတာဖြစ်ပါတယ်ပြီးတော့လဲဒီတပေါင်းစင်းကောက်မဲ့ဒီ data လဲနံပါတ်1နေနဲ့က urgent ဖြစ်နေတဲ့အဲ့ဒီနည်းနည်းလောရမယ့်ကိစ္စမဟုတ်ပါဘူး။နောက်လုပ်လဲရမယ့်ကိစ္စဖြစ်လို့ကျွန်တော်တို့ postpone လုပ်ချင်တာဖြစ်ပါတယ်။ပြီးတော့ဒီအခုကကျွန်တော်တို့ငင်းချိုင်းဟိုဆွေးနွေးဖို့အတွက်ဟိုတိဆောက်ဖို့အတွက်ဟိုနှစ်ဖက်စလုံးကလည်းစူပါနေတဲ့အချိန်ဖြစ်ပါတယ်။ဆိုတော့ဒီလိုအချိန်လို့မှ sensitive နဲ့ကိစ္စတွေကိုနှစ်ဖက်စလုံးကရှောင်တင်ပါလေ။အဲ့ဒါကြောင့်ဒီလိုမျိုးဒီကိစ္စတွေဒီတခေါင်းချင်းကိစ္စကြောင့်ပဲကျွန်တော်တို့ချဟိုမလူလအပ်တဲ့အစုစုတွေထွက်လာနိုင်တဲ့အတွက်ကြောင့်ဒီဟာကျွန်တော်တို့ဘက်ကတော့ဟို postpone လုပ်ဖို့ကျွန်တော်တို့တောင်းဆုထားတာဖြစ်ပါလေ
။ဟုတ်ကဲ့ဆိုတော့ဒီအခုလိုမျိုးဒီဟိုပေါ့မျိုးနွယ်စုတာမတဲ့နေရာမှာဒီကွဲပြားမှုတွေရှိနေတာအတန်းသားကောင်းဆောင်နေအမြင်နဲ့ကွဲပြားမှုတွေရှိနေတာတွေရောအခုဒီအခုစောစောဒေါက်တာရွှေခါပြောသလိုအခုလက်ရှိလှုပ်ဆောင်နေတဲ့ပြည်တွင်းကြီးကြီးရေးဖော်ဆောင်ရေးလုပ်ငန်းတို့အဖြစ်ခရဆဲရေးတို့ကိုထိခိုက်နိုင်သလားဘယ်လောက်ထိခိုက်နိုင်လဲဒေါက်တာရွှေခါ။ဘာလို့ဆိုတော့သဘောထားတိုင်းသားချင်းချင်းကြားထဲမှာဟောအစိုးရဟောဘို့အစိုးရနဲ့တိုင်းရင်းသားအဖွဲ့တွေကြားထဲမှာသဘောထားကွဲပြားမှုတွေဖြစ်လာနိုင်သလား
။အာတော်တော်များများဖြစ်လာနိုင်တယ်။ဘာဖြစ်လို့လဲဆိုတော့အခုနကျွန်တော်တို့ပြောသလိုပဲကချင်းလည်းပြောလာတယ်၊ချင်းလည်းပြောလာတယ်။ဒီကချင်းဆိုတာက common name အနေနဲ့သူတို့ယူကြတယ်။ကျွန်တော်ချင်းမှလည်း common name နဲ့ယူကြတယ်။အဲ့ဒါဟာကိုသူတို့ကဒီတကိုရစ်တပြားရှိနေလုံးလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့အတွင်းမှာကိုစိတ်ဝမ်းကွဲဖြစ်မှုအတွက်မျိုးဆက်ချပေးတယ်လို့ချပေးလိုက်တယ်လို့ဖြစ်သွားမဲ့ဟာဖြစ်နေတာပေါ့ ဆိုဒီလိုနည်းတာတော့နေတယ်ဆိုလို့ရှင်ဒီချိန်မှာကကျွန်တော်တို့နှစ်ပတ်ကြာတဲ့မှာအပြန်လာယုံကြည်မှုတွေတိဆောက်ရမယ်အချိန်မှာဒီလိုမျိုးလုပ်လာမယ်ဆိုလို့ရှင်အဲဒီဘယ်လိုလို့ကျွန်တော်တို့ကြာတဲ့မှာယုံကြည်မှုရှိနိုင်မှာလဲဒီလိုယုံကြည်မှုမရှိဘဲနဲ့ကျွန်တော်တို့ကြာတဲ့မှာကျွန်တော်တကယ်ငင်းချိုင်းယူကျွန်တော်ဘယ်လိုလုပ်တိဆောက်နိုင်မှာလဲအဲ့ဒါတွေအကုန်လုံးဒီခိခိလာမှာဖြစ်တယ
်ဟုတ်ကဲ့ကျွန်တော်ဒေါ်ရက်ဘူတခါအလေးပေးချင်ပါတယ်ဆိုတော့ဒေါ်ရက်ဘူကလွတ်တော်ထဲမှာလည်းရှိနေတယ်ဒီဒေါ်ရက်ဘူဘက်ကစိုးရိမ်မှုတွေအခုလိုမျိုးဖြစ်နေတာနဲ့ပတ်သက်ပြီးတော့ဒီတာဝန်ရှိတဲ့သူတွေနဲ့ဒီတဘောကဒီတကောင်စင်းရင်လုပ်နေတဲ့နေရာမှာပြည်ထောင်ဝန်ကြီးဌာနပဲဝန်ကြီးကိုယ်တိုင်ပဲဖြစ်ဖြစ်ကိုရောဖြစ်ဖြစ်ဟိုအကြံပေးတာတို့ဟိုပေါ့ဒီပြင်ဆင်မှုအတွက်အသိပေးတာတို့ဒီလိုမျိုးဖြစ်နေတယ်ဆိုတာမျိုးသူတို့သိအောင်ပြောပြတာတို့အဲ့လိုမျိုးတွေရောရှိသလားဒေါ်ရက်ဘူဘလောက်ထိဟိုအစိုးရဘက်ကလူတွေနဲ့ပြောဆိုမှုရှိသလဲ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်မှာတကောင်စင်းနဲ့ပတ်သက်မှာလွတ်တော်မှာလည်းအဲဥပဒေလည်းဆွဲခဲ့ပါတယ်တဲ့လွတ်တော်မှာလည်းဒီတကောင်စင်းကောက်မဲ့ကိစ္စတွေပြောခဲ့ပါတယ်ဒါပေမဲ့ကျွန်တော်တကောင်စင်းဆိုတော့တနိုင်ငံလုံးတဲ့အင်မတန်လိုအပ်တဲ့ကိစ္စမလို့ကျွန်တော်တို့ကတကယ်ကိုကြိုးဆိုပါတယ်ကျွန်တော်ကချင်းလူမျိုးလည်းကြိုးဆိုပါတယ်ဒါပေမဲ့ဒီကုတ်နံပါတ်ကိစ္စကြတော့ကျွန်တော်မသိလိုက်ရအောင်ကျွန်မလွတ်တော်အမှတ်ဖြစ်တာကျွန်တော်ကိုယ်တိုင်တောင်မှဒီ January 12ရက်နေ့ဝန်ကြီးပေါ့နော်ကျွန်တော်တို့ကချင်းပြည်နယ်ဒါနဲ့မနဲ့မှကျွန်မအရက်ကပေးလို့အဲ့ဒီကုတ်နံပါတ်တွေကိုကျွန်မသိတာပါအဲ့တော့ဒီကုတ်101101ဆိုတော့ကြားတော့ကြားနေတယ်ပဲကျွန်တော်လည်းထင်မရောက်လားလွတ်တော်ထဲမှာလည်းဒါနဲ့ပတ်သက်မှာအတူတူချက်မလုပ်ဘူးအခုနောက်ပိုင်းမှာကျွန်တော်တို့လူလူထဲမှာကချင်တိုင်းသားလူတွေကမေးကြည့်ရောလဲသူတို့စီမှာလည်းဒါနဲ့ပတ်သက်မှာမေးမြန်းတာမရှိတော့အခုမှကျွန်တော်တို့ကဒါနဲ့ပတ်သက်မှာလမ်းဖြတ်တာပေါ့နော်အရင်ကလည်း101ကချင်ဆိုကချင်ထဲမှာပဲထည့်ကြပါတကယ်ကြည့်လိုက်တဲ့အခါကျတော့ဒီ common ဖြစ်တဲ့ကချင်ကလည်းဒီအုပ်စုအသေးထဲမှာလာပါနေတဲ့အခါကျတော့ကျွန်တော်တို့ကဒါဟာတကယ်စိုးရင်ပွဲဖြစ်ပါတယ်နောက်မှဒီတကောင်စင်းကောက်တာအခြေခံနဲ့ပေါ့နော်83ခုနှစ်ကအခြေခံနဲ့ဒီကချင်းအစုအဖွဲ့ထဲမှာလို့ရှင်12မျိုးပါနေဒီထဲမှာလဲကျမတို့ကဒေတာအတုံးခေါ်အဝေါ်ရောထွေးနေတာတွေရှိပါတယ်ဒါပေမဲ့ဒါတွေတော့ကျမတို့နောက်ပိုင်းကျရင်ပေါ့နော်ဘယ်ဒေတာတွေကတော့ဘယ်ဒေတာနဲ့ပေါင်းလိုက်ပြီးဘလို့ဆိုတာကျမတို့ကပြန်ပေါင်းယူလို့ရပါတယ်ဒီထရုံတို့ဒလောင်တို့ဆိုလဲရဝမ်းတို့မှပေါင်းလို့ရပါတယ်ဂျင်းဖော်ထဲမှာဂေါရီတို့ခခုတို့ဒူလန်တို့ပေါင်းချင်ကျမတို့သဘောပေါင်းလို့ရပါတယ်ဒါပေမဲ့ဒီကချင်ထဲမှာတော့ကျမတို့ကလာထည့်ထားပြီးဒီမှာကုတ်မှာပါနေတဲ့အတွက်အဲ့မှာလာထည့်ထားပြီးဒီကချင်းထဲမှာလောဘဘယ်နှယောက်ပါတယ်နော်ဂေါရီဘယ်နှယောက်ပါတယ်လီစုလီစုဘယ်နှယောက်ပါတယ်ဂျင်းဖွဘယ်နှယောက်ပါတယ်အစည်းဘယ်နှယောက်ပါတယ်ဆိုတာကျမတို့ကအင်မတန်ထောက်ရချက်သွားပါပြီအဲ့ခါကျတော့အဲ့မှာသွားရောထွေးတဲ့အခါကျရင်နိုင်ငံတော်ကလိုချင်တဲ့တိကျသေးချာတဲ့အဖြေလည်းမရနိုင်တော့ပါဘူးအဲ့တော့ဒီလိုမာယွန်းသတ်မှတ်ထားတာဆိုလို့ရှိရင်ကျမတို့လူမျိုးတွေအတွက်โอ้ကိုကျမကိုဖန်တီးခွင့်မရဘူးကျမတို့အတွက်အချက်ခဲဖြစ်တယ်ကျမတို့ရဲ့ကွဲပြားမှုဖြစ်စေသလိုနိုင်ငံတော်အတွက်လည်းတိကျတဲ့အဖြေကိုမရစေဘူးအဲ့တော့နိုင်ငံတော်စီမံကိန်းတွေဆောင်ရွက်တဲ့အခါမှာလည်းမာယွန်းမှုတွေဖြစ်နိုင်တယ်ဆိုတာတွေ့ရှိရပါတယ်ဒါကြောင့်ကျမတို့ကဝန်ကြီးကိုပြောပါတယ်စနေနေ့တူလာတယ်အဲကျမတို့အဲ့မှာကချင်းနေအားလုံးအဲကိုကိစ္စနဲ့ကိုပြောကြပါရဲကျမတို့အစဉ်အလိုက်ပေါ့နော်မှားတဲ့ဟာလည်းတခါတည်းကျမတို့ကုတ်တီတခါတည်းပြင်ချင်ပါရဲဒီကချင်ဆိုတဲ့ဟာကိုလည်းအုပ်စုကြီးမှာထားချင်ပါရဲပြီးလို့ရှိရင်ဒီရလာတဲ့အဖြေကျမတို့ဒီမျိုးတဆူအားလုံးကိုပေါင်းတဲ့ဟာမှာကျမတို့ကလူမျိုးကချင်လို့တတ်မှတ်မှအဖြေထုတ်ပေးဖို့လည်းကျမတို့လိုချင်ပါရဲအဲ့ဒါကိုတော့ကျမတို့ဝန်ကြီးပြောထားပါရဲပြောထားတဲ့ခါဝန်ကြီးကဒါနဲ့ပတ်သက်ပြီးသူလည်းဆုံးဖြတ်လို့မရဘူးပညာရှင်တွေတော့သူမေးကြည့်ပါအောင်မယ်ဆိုမှပြောပါတယ်အဲ့တော့ကျမတို့ကစိတ်မလျှော့ဘူးအဲတကောင်ရှင်းတော့ကျမတို့ကြိုးဆိုပါတယ်ကျမတို့ဒါလေးတော့လုပ်ပေးပါဆိုမှအခုချိန်ကြီးတော့ကျမအဖြေမရသေးပါဘူးရှင့
်ဆိုတော့အခုလောလောဆယ်တော့ကျွန်တော်လင်းလိုင်းပေါ်မှာရောက်နေတဲ့ဆရာစောဝါတီကိုဖိတ်ခေါ်ချင်ပါတယ်ဆရာစောဝါတီကတော့ဒီထမ်းမြန်မာနယ်ဇက်ကဒီအုံဖြံဒုက္ခသည်စခန်းရဲ့ဥက္ကဋ္ဌလည်းဖြစ်ပါတယ်ဆက်စောဝတီကဒုက္ခသည်စခန်းထဲမှာလည်းဒုက္ခသည်တွေကအရန်အရေးတော့ကများတယ်ဆိုတော့ဒီလူတွေအပေါ်ဘလို့ထဘလို့လုံမလဲဆိုတာကိုဆရာစောဝတီတို့ထိုင်းမှာရှိတဲ့မြန်မာတန်ရုံးကပဲဖြစ်ဖြစ်အစိုးရဘက်ကတာဝန်ရှိသူတွေပဲဖြစ်ဖြစ်နောက်ဒါမှမဟုတ် KNU ကတဆင်ပဲဖြစ်ဖြစ်ဆက်သွယ်လာတာရှိလားဆရာဒါမှမဟုတ်လည်းဆရာတို့ချင်းချင်းကြားထဲမှာပြောဆိုဆွေးနွေးမှုတွေရှိနေပြီလားဒီလူတွေကိုတကောင်စင်းကဘလို့သဘောထားမယ်ဆိုတာ
သကောင်စင်းနဲ့ပတ်သက်တော့ကျွန်တော်တို့ကတိကျတဲ့အရင်အချက်နဲ့အဖွဲ့အစည်းမှာတော့လာပြီးတော့ဆက်ပြောတာမရှိဘူးလာပြီးတော့လည်းချပြတာမရှိဘူးဒါကျွန်တော်တို့လက်လမ်းမီတလောက်ကိုနေကိုဟန်နဲ့တော့ကိုလေ့လာကြည့်တယ်ကျွန်တော်သိရတာကဒီသကောင်စင်းဆိုတာကတိုင်းပြည်ပြည်မှာလူကြီးဘယ်လောက်ရှိတယ်လဲဆိုတာကောက်ယူမဲ့အစ်င့်တော်မကျွန်တော်တို့ကနားလဲတယ်သ
တော့ဒီလူကြီးကောက်ယူမဲ့အချက်ပဲကောက်ခံမယ်ဆိုရင်ခုနပြောတဲ့ခုနဆရာမကြီးတို့ဆရာကြီးတို့ပြောတဲ့ဒီလူမျိုးတွေပါတင်ညာတွေကဒီနေ့အခြေအနေမှာကျွန်တော်တို့အမြင်ကတော့မထည့်သင့်သေးဘူးဆိုလိုချင်တာကငင်းကြိုင်းတိဆောက်တဲ့မြန်မာနိုင်ငံအနေနဲ့ငင်းကြိုင်းတိဆောက်တဲ့နေရာမှာဒီနေ့အထိအဖြေဆိုတာတိတိကျကျလဲကျွန်တော်တို့မရရှိသေးဘူးဆိုတော့ဖွံ့ဖြိုးလုပ်ငန်းနဲ့ပတ်သက်ဖို့လုပ်နိုင်ဖို့အတွက်လူကြီးရှင်ကောက်ခံရလို့ပဲကျွန်တော်တို့ကတော့ဒီစီတစုံအဲ့ဒီလိုနားလဲတယ်ထို့အတူပဲကျွန်တော်သိရသလောက်ကကျွန်တော်တို့ဒီ KNU အဖွဲ့အစည်းကလည်းပဲဒီအစိုးရကိုလည်းသူတို့အကြံပြုထားတယ်တခြားလူမျိုးနဲ့ပတ်သက်တဲ့လူမျိုးတို့ဘာသာတို့ကိုမထည့်သေးပဲနဲ့မြန်မာနိုင်ငံရဲ့လူကြီးလူကြီးစီးရင်တခုရရှိဖို့နဲ့မြန်မာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်လှုပ်ဆောင်နိုင်ရန်အတွက်ဒီလူမျိုးတို့ဘာသာတို့ကိုမထားပဲနဲ့လူကြီးကိုသာဦးတည်ပြီးတော့နံပါတ်1အနေနဲ့ကောက်ခံဖို့အတွက်အကျံပြုထားတယ်လို့ကျွန်တော်တို့တင်ရရှိတယ်
။ဟုတ်ကဲ့ဆိုတော့ဒါမဲ့တခုကအခုကနည်းနည်းလေးရှုပ်ထွေးနေတာကအဲ့လိုရိုးရိုးလူဦးရေအရေးအတွက်ကောက်ရုံနဲ့မကပဲအခုကတိုင်းရင်းသားမျိုးနွယ်စုတွေကိုတခုအောင်မှာတခုထည့်တာတို့မလို့ပါဖဲနဲ့ခွဲထုတ်ပစ်တာတို့အဲ့လိုမျိုးတွေဟိုအကွဲကွဲပြပြဖြစ်နေတော့အဲ့ဒီအပေါ်မှာဟိုရေရှည်မှာဒီဥစ္စာကပြဿနာကြီးဖြစ်လာနိုင်လို့အများစုကစိုးရိမ်နေကြတာပေါ့လေဒါကြောင့်မလို့အခုပြောနေကြတာဟိုဆိုတော့ပထမသကောင်စင်းကောက်မယ်ဆိုတော့တော့စောစောဆရာဆော့ဝါတီပြောသလိုရေဘူအပြင်တော့အားလုံးအကျိုးဆိုကြတယ်ဆိုတဲ့ပုံစံမျိုးရှိတယ်ဒါပေမဲ့အဲ့ဒီအောက်မှာချုပ်ထွေးလာတာအခုမျိုးနွယ်စုခွဲပြားမှုတွေခွဲခြားမှုတွေရှိလာတော့အဲ့ဒါတွေကနည်းနည်းရေရှည်မှာပြဿနာဖြစ်လာမယ်ဆိုပြီးစိုးရင်ကြပုံရှင်းတူပါတယ်ဒီအပေါ်မှာရောဆရာစောဝတိတို့နည်းနည်းစဉ်းစားမိသလားဘယ်လိုမျိုးဖြစ်လာနိုင်မလဲဆိုတာကို
အကယ်၍လူမျိုးတို့ကိုအခြေခံပြီးတော့အဓိကနေရာမှာထားပြီးတော့ကောက်ခံမယ်ဆိုရင်ဒီနေ့ချင်းနေတဲ့မြန်မာနိုင်ငံရဲ့အခြေအနေတိုင်းလားလူမျိုးအခြေအနေနဲ့ပတ်သက်ပြီးတော့လာကောက်ခံလိုက်မယ်ဆိုရင်တော့ကျွန်တော်ထင်တာဟိုမဖြစ်သင့်မဖြစ်ရတဲ့ဆုတ်ထွေးမှုကြီးတရအတော့ကိုကြီးကြီးမားမားဖြစ်ပေါ်လာနိုင်တယ်အခုတော့ကျွန်တော်တို့ရဲ့အစိုးရပေါ်လေနော်အနေနဲ့အထူးသတိထားဖို့လိုအပ်တယ်ထို့အပြင်ပဲကျွန်တော်ရရှိတဲ့ဒီ KNU ကပြီးတဲ့အကြံကိုလည်းပဲအစိုးရအနေနဲ့ဒါကိုလည်းပဲဟိုတစိမ့်မမဒီထားဖို့လဲကျွန်တော်အနေနဲ့မေတ္တာရပ်ခံခြင်းနဲ့
ကျေးဇူးတင်ပါတယ်ဆရာစောဝါဒီဆိုတော့ဒီနေ့ဝင်ဆွေးနွေးပြကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ချင်းရတဲ့လောက်ဖဲရတာမို့လို့
ကိုဇော်ဝင်းလိုင်းစီစဉ်ထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းကိုနားဆင်ခဲ့ရတာပါဓာတ်ရိုက်လေးလိုင်းဆွေးနွေးကန်းစီစဉ်တွေကိုတော့အင်ကာနဲ့စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်
American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။မြောက်ကိုရီးယားပြည်သူ့သမ္မတနိုင်ငံအတွင်းကလူခွင့်အခြေအနေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင် COI ကမြောက်ကိုရီးယားအစိုးရရဲ့စနစ်တကျကြေကြေပြန့်ပြန့်ကျူးလွန်ခဲ့တဲ့လူခွင့်ချိုးဖောက်မှုအစိုးရခံစားအသေးစိတ်အပြည့်စုံကိုထုတ်ပြန်လိုက်ပါတယ်။အဲ့ဒီအစိုးရခံစားအရမြောက်ကိုရီးယားအစိုးရဟာသူ့ရဲ့ပြည်သူတွေအပေါ်မှာလူသတ်မှုညှဉ်းပန်းနှိပ်စက်မှုကြုံပြုမှုလေမိုင်းဆိုင်ရာအကြမ်းဖက်မှုအကြီးအကျယ်အငတ်ဘေးတင့်စေမှုနဲ့တခြားဆက်ဆုပ်ရုံရှာပွဲကောင်းတဲ့လုပ်ရက်တွေကိုကျူးလွန်ခဲ့ပါတယ်။ဒါပြင်မြောက်ကိုရီးယားအာဏာရှင်ကိုတိုင်ကသူ့ပြည်သူတွေသူ့ကိုအောက်ကျအညံ့ခံလာအောင်အလုတ်ကျန်းစခန်းတွေစီပို့ပြီးနှိပ်စက်တာနဲ့လူတွေကြက်ပြောက်ငှက်ပြောက်ပြောက်အောင်လှုပ်လာနေတာတွေကြောင့်ပြည်ပကိုထွက်ပြေးခိုလုံသူတွေပိုများလာနေပါတယ်။ကမ္ဘာတဝန်းကမြို့တော်တွေမှာပြုလုပ်ခဲ့တဲ့လူလူကြားနာပွဲတွေနဲ့တီးတန့်တွေ့ဆုံမေးမြန်းခန်းတွေအတွင်းတပ်သေးပေါင်း320ကျော်ရဲ့ထွက်ဆိုချက်တွေကိုကြားနာခဲ့ပြီးတဲ့နောက်စာမျက်နှာ400ပါရှိတဲ့အစိုးရခံစားကို COI ကထုတ်ပြန်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားဆိုရဟာသူတို့ဘာသာသူတို့လက်တဆုပ်စာလူလူစုကပဲတိုင်းပြည်အာဏာကိုအသေးချာထိန်းချုပ်ထားရုံနဲ့တင်မချေနှက်နိုင်ပဲမြောက်ကိုရီးယားနိုင်ငံအတွင်းအလွာအသီးသီးမှရှိတဲ့နိုင်ငံသားတွေအားလုံးကိုလည်းလွှမ်းမိုးထိန်းချုပ်နိုင်ဖို့ကြိုးပမ်းနေပါတယ်။ COI ကနေစုံစမ်းစစ်ဆေးမှုတွေလုပ်နေခြင်းအတွင်းမြောက်ကိုရီးယားဆိုရဟာ COI အဖွဲ့ကိုမြောက်ကိုရီးယားနိုင်ငံအတွင်းကိုဝင်ခွင့်မပေးခဲ့သလိုစုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးတော့လည်းပူပေါင်းဆောင်ရွက်ဖို့လက်မခံခဲ့ပါဘူး။ဒီလိုလူခွင့်ချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတရားစွဲဆိုနိုင်ဖို့အတွက်သူတို့ရဲ့တွေးရှိချက်တွေကိုနိုင်ငံတကာရာဇဝတ်ခုံရုံးကိုလွှဲပေးဖို့ဒီအစိုးရခံစားကလူညိုရေးကောင်စီကိုအကြံပေးထားပါတယ်။ဒါပြင်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့လူသားမျိုးနွယ်တွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တရားစွဲဆိုခံရနိုင်ဖွယ်ရှိရဲဆိုတဲ့သတိပေးစာကိုလည်း COI ကမြောက်ကိုရီးယားခေါင်းဆောင်စီကိုပေးပို့ခဲ့ပါတယ်။ မြောက်ကိုရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးကော်မရှင် COI ရဲ့နောက်ဆုံးအစီရင်ခံစာကိုအမေရိကန်ပြည်ထောင်စုကအပြည့်အဝထောက်ခံကြိုဆိုလိုက်ပြီးတော့တာဝန်ယူဖြေရှင်းဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။ COI အနေနဲ့သူတို့ရဲ့အစီရင်ခံစာကိုကုလသမဂ္ဂလူ့အခွင့်အရေးကောင်စီကိုလာမယ့်မတ်လ18ရက်နေ့ကျရင်ဂျနီဗာမြို့မှာတင်ပြသွားမှာဖြစ်ပါတယ်။ဒီအစီရင်ခံစာကမြောက်ကိုရီးယားအစိုးရရဲ့ကြေကြေပြန့်ပြန့်စနစ်တကျနဲ့စိုးရိမ်စရာကောင်းတဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးလက်ခံနိုင်တဲ့သက်သေထောက်ထားတွေကိုဖော်ပြထားတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ဒုတိယပြောခွင့်ရပုဂ္ဂိုလ်မော်ရီဟော့ကပြောပါတယ်။အစီရင်ခံစာက COI ရဲ့အစီရင်ခံစာကမြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေဟာကမ္ဘာပေါ်မှာအဆိုးဆုံးတွေကတခုဖြစ်တယ်ဆိုတဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့အမြင်ကိုထင်အပ်စေတယ်လို့လည်းသူမကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားပြည်သူတွေအတွက်လူ့အခွင့်အရေးအခြေအနေတိုးတက်မှုရှိအောင်ခိုင်မာတဲ့ခြေလှမ်းတွေကိုလှုံ့ဆော်ဖို့အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားနိုင်ငံကိုတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနိုင်ငံကမနစ်မြို့ပွဲကောင်းတဲ့လူ့အခွင့်အရေးအခြေအနေကိုအဆုံးသတ်နိုင်အောင်အမေရိကန်ပြည်ထောင်စုအနေနဲ့မိတ်ဆွေနိုင်ငံတွေနိုင်ငံကအဖွဲ့အစည်းနဲ့အတူလက်တွဲပြီးတော့ဆက်လက်လှုံ့ဆော်သွားမှာလည်းဖြစ်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။အခုမနက်ပိုင်းထုတ်လွှင့်ချက်တွေကိုမနက်၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ဒီကနေ့မနက်ဖက်အစီအစဉ်အစိုးမတက်ခင်မှာမြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးပါမယ်ရှင်။
မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးအစီအစဉ်တွေမှာစစ်တပ်ရဲ့အခန်းကဏ္ဍဟာအရေးကြီးတဲ့အတွက်ထိတွေ့ဆက်ဆံဖို့လိုအပ်တဲ့အကြောင်းအမေရိကန်အဆင့်မြင့်အရာရှိတဦးကပြောဆိုလိုက်ပါတယ်။အာရှပစိဖိတ်ဒေသလုံခြုံရေးဆိုင်ရာလက်ထောက်ကာကွယ်ရေးဝန်ကြီးအဖြစ်အမည်စာရင်းတင်သွင်းထားတဲ့အမေရိကန်အရာရှိဖြစ်တဲ့ဒေးဗစ်ရှီယာက AP သတင်းဌာနကိုအခုလိုပြောဆိုခဲ့တာပါ။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအပေါ်လက်နက်တင်ပို့မှုတားမြစ်ထားချက်တွေကိုတော့ပြန်လဲရုပ်သိမ်းမှာမဟုတ်သေးဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဖြစ်တဲ့ဂျန်ဆာကီကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောဆိုသွားခဲ့ပါတယ်။မကြသေးခင်နှစ်တွေအတွင်းမြန်မာနိုင်ငံကအပြောင်းလဲတွေနဲ့အတူအရေးယူပိတ်ဆို့တံခတ်မှုတွေကိုဖယ်ရှားပြီးတဲ့နောက်ထိတွေ့ဆက်ဆံလာခဲ့တဲ့အမေရိကန်ပြည်ထောင်စုကစီအေးရအဆက်ဆံတွေတိုးမြင့်လာဝယ်ရှိတဲ့အကြောင်းလဲစမ်းစစ်သူတွေကခံမှန်းကြပါတယ်။မကြသေးခင်အချိန်ထိဗီယက်နမ်ဆိုင်ရာတမ်မတ်ကြီးဖြစ်တာဝန်ယူခဲ့ဘူးသူဒေးဗစ်ချီယာကတော့မြန်မာစစ်တပ်ရဲ့နှိမ့်ကျတဲ့လူ့အခွင့်အရေးမှတ်တမ်းတွေကိုမျက်ခြေမပြတ်စောင့်ကြည့်ဖို့တိုးအပ်တဲ့အကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံမှာသမ္မတယန်နိုကိုဗစ်ပြုတ်ကျသွားပြီးတဲ့နောက်အစိုးရအသစ်တရပေါ်ပေါက်လာဖို့အတွက်နိုင်ငံတကာကနေအခိုင်အမာပံ့ပိုးထောက်ခံပေးမှာဖြစ်တဲ့အကြောင်းဥရောပတမက EU ရဲ့နိုင်ငံသားရေးမူဝါဒဆိုင်ရာအကြီးအကဲကပြောဆိုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံကဆန္ဒပြကြောင်းသားတွေနဲ့ပူးပေါင်းကြမ်းစီတဲ့ဆိုတဲ့ဆွဆွဲချက်နဲ့အမေရိကန်တန်တမန်၃ယောက်ကိုနှင်ထုတ်ခဲ့တာသတင်းတစ်ပတ်အကြာရှိတဲ့အချိန်မှာပဲအမေရိကန်ကလည်းဗင်နီဇွဲလားတန်တမန်၃ယောက်ကိုတန်းပီကနေမောင်းထုတ်လိုက်ပါတယ်။ဗင်နီဇွဲလားတန်တမန်တွေအနေနဲ့အမေရိကန်နိုင်ငံကနေထွက်ခွာဖို့48နာရီအချိန်ပေးထားတဲ့အကြောင်းအင်ကာနေမှာအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောဆိုခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နဲ့အမေရိကန်ပြည်ထောင်စုကြား BSA လို့ခေါ်တဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုစာချုပ်ချုပ်ဆိုနိုင်ခြင်းမရှိသေးတဲ့တိုင်အောင်အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေအားလုံးကိုအခုနှစ်ကုန်မှပြန်ပြီးတော့ရုပ်သိမ်းဖို့အတွက်ပြင်ဆင်ဖို့အတွက်အမေရိကန်သမ္မတဘရက်အိုဘားမားကပင်တဂွန်စစ်ဌာနချုပ်ကိုညွှန်ကြားလိုက်ပါတယ်
။ဒီကနေ့အတွက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးစာမွေကြီးညပေးခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအင်ဂျင်နီယာကတော့ကာစတာလင်ဖြစ်ပါရဲ့ရှင်။ကျွန်မကတော့ခွာညိုပါ။ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.